ရွန်ဂျာအရေးကြားဝင်ညှိနှိုင်းဆောင်ရွက်ပေးနေတဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခသည်ပထမအတုပ်ကိုတိတ်မကြာခင်မြန်မာနိုင်ငံကိုပြန်ပို့နိုင်မယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာတရုတ်သံအမတ်ယူဝင်းကမျှော်လင့်နေပါတယ်သက်ဆိုင်သူအလုံးရဲ့ပူပေါင်းအားထုတ်မှုကြောင့်ရွန်ဂျာပထမအတုပ်ကိုမကြာခင်ပြန်ပို့နိုင်မယ်လို့မျှော်လင့်ကြောင်းတရုတ်တန်ရုံမှပဲတန်အမတ်ယူဝန်ကသတင်းထောက်တွေကိုမတ်လ14ရက်နေ့မှာပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်အစိုးရသတင်းဌာန BSS မှာဖော်ပြထားပါတယ်။ရွန်ဂျာရဲ့နေရပြန်ပို့ရေးဘင်္ဂလားဒေ့ရှ်မြန်မာနဲ့တရုတ်နိုင်ငံတို့တုံးပွင့်ဆိုင်ဆွေးနွေးခဲ့ပေမဲ့အကောင့်ထဲမပေါ်သေးတာအလွန်စိတ်မကောင်းဖြစ်ကြောင်းတရုတ်တန်အမတ်ကပြောပါတယ်။နေရပြန်ပို့ရေးလုပ်ငန်းစဉ်တွေနှောင့်နှေးခဲ့ရတဲ့အကြောင်းရင်းတွေထဲမှာ COVID-19 ကပ်ရောဂါနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချက်တွေလည်းပါဝင်တယ်လို့ပြောပါတယ်။ Ranger နေရပြန်ပို့ရေးလုပ်ငန်းစဉ်တွေထဲမှာတရုတ်နိုင်ငံကအမြဲပါဝင်နေမယ်ဆိုတာကတိပြုပါတယ်လို့လည်းတန်အမတ်ကြီးယူဝင်းကပြောဆိုခဲ့တယ်လို့ပြောထားပါတယ်။အထူးသဖြင့်နောက်နိုင်ငံတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်း Ukraine Russia စစ်ပွဲအတွက်လက်နက်တွေအစား Ranger တွေအတွက်ဘဏ္ဍာငွေတွေပုံမသုံးဆဲဖို့လည်းတန်အမတ်ကတိုက်တွန်းပြောဆိုတော့ပါတယ်။မြန်မာအာဏာပိုင်တွေကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လို့ဒုက္ခသည်တွေကိုအစ်အချာစီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်